အစ္စရေးနိုင်ငံမြောက်ပိုင်းကဒေသခံတွေသူတို့ရဲ့နေအိမ်တွေကိုစိတ်ချလက်ချက်ပြန်ပြီးသွားနိုင်တဲ့အချိန်အထိလက်ဗနွန်ကဟက်စ်ဘောလာတွေကိုအင်အားအပြည့်နဲ့ဆက်ပြီးတိုက်ခိုက်ဖို့အတွက်အစ္စရေးကစီစဉ်နေတယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နန်တရာဟုကကြေညာပေးနေမှာပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ချာနဲ့မင်းကွန်ပြောကြမယ်အစ္စရေးဝန်ကြီးချုပ်ကနယူးယောက်ကိုရောက်လာချိန်မှာသတင်းတောက်တွေကိုပြောတာပါ။အခုလိုမချင်းများချင်းအချိန်လေးမှာပဲလက်ဗနွန်နိုင်ငံဘေရွတ်မြို့တော်ဆင်ချေဘုံကလူနေအိမ်ခန်းတွဲတစ်ခုကိုအစ္စရေးရဲ့လေကြောင်းပစ်ခတ်မှုကနေဟက်စ်ဘောလာဒရုန်းတပ်ဖွဲ့ကတပ်မှုတူတေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီတိုက်ခိုက်မှုကနေ2ဦးတေဆုံးပြီး15ဦးဒဏ်ရာရခဲ့တယ်လို့လက်ဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။လက်ဗနွန်အခြေစိုက်ဟက်စ်ဘောလာနဲ့အစ္စရေးတို့ကြား27ရက်ကြာအပြည့်ရဖို့အမေရိကန်နဲ့ဥရောပတာဝန်ရှိသူတွေကတွန်းအားပေးနေခြင်းပါပဲ။ဝန်ကြီးချုပ်နန်တရာဟုကလက်ဗနွန်ကိုအစ္စရေးကဆက်ပြီးတိုက်ခိုက်မှာဖြစ်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်။ကျန်းမာရေးနဲ့အစိုးရကလည်းအစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်စ်ကအစ္စရေးလက်ဗနွန်နဲ့ဆက်တဲ့သတင်းသုံးပတ်ကြာအပြည့်ခတ်ရစဲရေးအတွက် EU ဥရောပသမဂ္ဂအမေရိကန်ပြင်သစ်နဲ့တခြားရှစ်နိုင်ငံရဲ့အဆိုပြုချက်ကိုလက်မခံကြောင်းပြောခဲ့တာပါ။